မြန်မာနိုင်ငံထဲမှာ HIV ရောဂါပိုးကြောင့်သေဆုံးမှုနှုန်းဟာ6နှစ်အတွင်း50ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ UNAIDS ကုလသမဂ္ဂရဲ့ AIDS တိုက်ဖျက်ရေးအဖွဲ့အစည်းကထုတ်ပြန်ပါတယ်။ဒီကိန်းဂဏန်းဟာအာရှပစိဖိတ်ဒေသတွင်းတစ်ခုလုံးပါကြီးမားတဲ့အပြောင်းအလဲအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Osama Tawago မခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
UNAIDS ရဲ့ဒီကနေ့ထုတ်ပြန်ချက်အရဒီမြန်မာနိုင်ငံမှာ HIV AIDS ရောဂါကြောင့်သေဆုံးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့6နှစ်အတွင်းမှာ50နှစ်ရာခိုင်နှုန်းအထိကျဆင်းသွားတယ်ဆိုတာသိရပါတယ်။ဒီလိုကျဆင်းသွားတဲ့အဓိကအကြောင်းရင်းတွေကဘာတွေပါလဲရှင
်။ The main factor basically is related to a massive scale up they have done in HIV treatment over the last few years.In other words,
ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းမှာဒီ HIV ရောဂါကုသမှုတွေတိတိသာတိုးလာခဲ့တာအဓိကချက်တစ်ခုပါ။အဲ့လိုမျိုးကုသမှုတွေကိုရင်းနှီးကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတတိပုဂ္ဂလအဖွဲ့စည်းတွေကဆောင်ရွက်ပေးခဲ့တာပါ။အဲ့နောက်ပြီးခဲ့တဲ့နှစ်အနည်းငယ်ကစပြီးတော့အစိုးရကလည်းဒါကိုလူလူကျမ်းမာရေးကဏ္ဍတစ်ခုဖြစ်နေအချိန်မြင့်ပြီးတော့ဆောင်ရွက်လာတာမို့လို့အခုလိုမျိုးတိုးတက်မှုတွေဖြစ်လာတာပါ။ဝေးလံခေါင်တည်တဲ့ကြီးလက်ဒေသတွေမှာပါလှုပ်ဆောင်နိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ကုသမှုတွေပိုကောင်းလာတဲ့အတွက်ဒီရောဂါနဲ့ဆက်စပ်တဲ့သေဆုံးမှုတွေနည်းသွားတာပါ။ပြန်ပအဖွဲ့စည်းတွေရဲ့ဝန်ဝန်ကူညီမှုနဲ့အစိုးရကနှီးပြဝါချပြီးတော့စောင့်နှိုင်းတာကြောင့်လို့လဲဆိုနိုင်ပါတယ်
။ဒီတိုးတက်မှုကသတင်းကောင်းမှာဆိုတော့ဒီတိုးတက်မှုကိုဆက်ပြီးတော့ထိန်းထားနိုင်မှုဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲရှင
်။ Yes, I mean still there's a way to go. I mean this has been a good achievement but right now there's still in terms of coverage there's only 57% of estimated those people living with HIV on treatment.So we have to move towards
ဒါကကောင်းတဲ့တိုးတက်မှုတစ်ခုပါဒါပေမဲ့လို့ရှေ့ဆက်တိုးတက်အောင်လို့ဆောင်ရွက်မှတွေလည်းရှိပါတယ်အခုဆိုလို့ရှိရင် HIV ရောဂါရှိတဲ့သူဥယျာဉ်စုစုပေါင်းရဲ့59ရာခိုင်နှုန်းကိုပဲကုသမှုပေးနိုင်ပါသေးတယ်90ရာခိုင်နှုန်းကုသမှုပေးနိုင်တဲ့အထိလှုပ်ဆောင်သွားဖို့ဆိုတော့ကျွန်တော်တို့ရဲ့ရည်မှန်းချက်ရောက်ဖို့အတွက်ဆက်ပြီးတော့ကြိုးစားသွားအောင်ပါပါအဲ့ဒီအတွက်လိုအပ်တဲ့ကုသမှုဆိုင်ရာရည်မြစ်တွေရှိဖို့လိုပါတယ်စေဝါတွေရှိရမှာဖြစ်တယ်လို့ပဲလိုအပ်ချက်နဲ့အညီအခိုင်အမာကုသမှုပေးနိုင်မဲ့ကျန်းမာရေးစနစ်ရှိဖို့လိုအပ်ပါတယ်အရေးကြီးတဲ့တစ်ခုကတော့ဒီရှိနေတဲ့ကျန်းမာရေးစနစ်ထဲမှာ HIV ရောဂါကူးစက်ခံထားရသူတွေပြုစုစောင့်ရှောက်ခွင့်ရဖို့ပြီးတော့ခွဲခြားဆက်ဆံခံရတာတွေရောကြအောင်လို့လုပ်ဖို့လိုပါတယ်။နောက်လေးထားရမှာတစ်ခုက HIV ရောဂါဖြစ်ပွားမှုနှုန်းအမြင့်ဆုံးဖြစ်နေတဲ့နေရာတွေမှာရှိနေကြတဲ့ကူးစက်ခံထားရသူတွေအထူးဖြစ်တော့ဒီမွေးဆေးဝါးသုံးဆွဲသူတွေလိင်တူဆက်ဆံသူတွေလိင်ဖျော်ပြေးလုပ်ငန်းတွေမှာလုပ်ကင်ကြသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေရှိဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာကဒီလိုမျိုးလူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေအလွယ်တကူမရနိုင်သေးတာကြောင့်ပါဆိုတော့ဒီလိုမျိုးအချက်တွေကိုအလေးထားလှုပ်ဆောင်မယ်ဆိုရင်တော့လက်ရှိတိုးတက်မှုတွေကနေပြီးတော့တနိုင်ငံလုံးအဆင့်ထိရည်မှန်းချက်တွေပြည့်မီလာအောင်လို့စောင့်နှိုင်ပါလိမ့်မယ
်ဟုတ်ကဲ့ဒီယောဂတိုက်ဖျက်ရေးလုပ်ငန်းတွေမှာမြန်မာအစိုးရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်တာရောရှိတယ်လို့ပြောနိုင်ပါလားရှင
် Yeah I mean I think there is a commitment on this area there is a realization of the importance of HIV.
ဒီကိစ္စနဲ့ပတ်သက်လို့ဆူရကတနင်္ခန်ချလှုပ်ဆောင်နေတာတွေ့ရပါတယ်။အရေးတကြီးဆောင်ရမယ့်ကိစ္စဆိုတာကိုသတိပြုလက်ခံထားတာတွေ့ရပါတယ်။ကူးစက်ဖို့လွယ်ကူတဲ့အန္တရာယ်တွေရှိနေတာဥပမာဆိုလို့ရှိရင်စစ်ထုအကတဆင့်မွေးဆေးဝါးသုံးဆွဲကြတဲ့သူတွေကြောင့်ကူးစက်မှုဖြစ်ရတဲ့ကိစ္စမျိုးတွေပါ။ဆိုတော့ဒီလိုမျိုးကိစ္စရပ်တွေကိုကင်တွယ်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရပြီးတော့လက်တွေ့စီစဉ်ဆောင်ရနေတာတွေလည်းမြင်နေရပါတယ်။လက်ရှိမှာဒီကျန်းမာရေးဝန်ကြီးဌာနရဲ့ကြီးကြပ်ဆောင်ရွက်မှုတွေဒီလိုလူတွေကိုကူးစက်မှုတွေပေးနေတာလည်းဖြစ်ပါတယ်။ရပ်ဖက်အဖွဲ့အစည်းတွေလူလူတွေနဲ့ထိတွေ့ဆောင်နေတာတွေလည်းရှိပါတယ်။အဲ့လိုမျိုးထိတွေ့မှုတွေဖြစ်အောင်လဲကျွန်တော်တို့ဘက်ကအကူအညီပေးပါတယ်။လူမှုအတိုင်းဝိုင်းထဲမှာအပယ်ကျင်းခံထားရသူတွေအတွက်သူတို့မှလည်းကျမကြီးဆောက်ရှောက်ခွင့်ရဖို့အခွင့်အရေးရှိတယ်ဆိုတာတွေကိုလက်ခံလာအောင်လုပ်ရပါတယ်။ဆိုတော့ဆိုရဘက်ကပူပေါင်းဆောင်ရတာရှိတယ်လဲ။ဘာရှိတယ်လဲဆိုရင်တော့ဟုတ်ကဲ့ရှိပါတယ်။အဓိကချက်ကတော့ဆိုရအနေနဲ့သူတို့စိတ်ပိုင်းဖြတ်ဆောင်ရနေတဲ့ကိစ္စတွေမှာဘယ်လိုမျိုးလက်တွေ့စီမံကင်တွယ်သွားမလဲဆိုတာပဲဖြစ်ပါတယ်။